အရှိတော်အစားအကစားပြိုင်ပွဲမှာတော့မြန်မာ U22 ဘောလုံးအသင်းဟာတီမောလက်စတီအသင်းကိုအနိုင်ရပြီးတော့အုပ်စုမှာထိတ်ဆုံးကနေပြီးတော့ဦးဆောင်နေပါတယ်။မြန်မာအသင်းကဒီကနေ့အနိုင်ရရှိသွားတဲ့အတွက်အုပ်စုကနေအချိုဘိုလူပွဲကိုတက်ဖို့အလားအလာကောင်းသွားပြီမဲ့ကမ္ဘောဒီးယားနဲ့အုပ်စုနောက်ဆုံးပွဲစဉ်မှာတော့အကျိန်နဲ့ကစားရမှာဖြစ်ပါတယ်။မြန်မာအသင်းဒီကနေ့ကစားသွားခဲ့တဲ့ပွဲအပေါ်သုံးသက်ချက်နဲ့လာမယ့်မြန်မာကမ္ဘောဒီးယားပွဲအပေါ်မှာခံမှန်းချက်တွေကိုတော့ကိုရရန်နိုင်ကပြောပြပေးပါရှင်
။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အကျိန်30မြောက်စီးကိန်းအရှိတောင်အာရှအကစားပြိုင်ပွဲဘောလုံးပွဲတွေမှာတော့မြန်မာ U20 အသင်းဟာအုပ်စုတတိယပွဲစဉ်ဖြစ်တဲ့တီမောလက်စတီအသင်းနဲ့ဒီကနေ့မှာကစားခဲ့ပြီးတော့မြန်မာကတီမောကို3-2နဲ့နိုင်သွားခဲ့ပါတယ်။မြန်မာတို့ပထမဂိုးကိုပထမပိုင်း10မိနစ်မှာတိုက်စစ်မှုအောင်ကောင်းမှန်ကသွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့35မိနစ်မှာထက်ဖြိုးဝေကသွင်းပေးခဲ့တာပါဒီမော့လက်စီအသင်းကမိနစ်40မှာတကူးပြန်သွင်းတာကြောင့်ပထမပိုင်းမှာမြန်မာက2-2နဲ့ဦးဆောင်ခဲ့ပါတယ်ဒုတိယပိုင်း53မိနစ်မှာတော့အသင်းကောင်းဆောင်လိုင်းဘူဘူကတောင်းကန်ဘောကိုဝင်ပိတ်ပြီးတော့မြန်မာအသင်းတို့တတိယဂိုးသွင်းပေးခဲ့ပြီးနောက်ဆုံးမှာမြန်မာက3-2နဲ့နိုင်သွားခဲ့တာဖြစ်ပါတယ်မြန်မာအသင်းဒီကနေ့ကစားသွားပုံနဲ့ပတ်သက်ပြီးအားကစားကလောင်ရှင်ကုသိုလ်မျိုးသက်ကတော့အခုလိုပြောပါတယ
်ကျွန်တော်အမြင်တော့ပို့ပြီးတော့ပါတယ်စိုးလာတယ်လို့မြင်ပါတယ်ကြားတယ်ဒီမောဆိုတာဒီအုပ်စုတွေမှာဟိုခြေသားအနှိမ့်ဆုံးအတင်းလေခြေသားအနှိမ့်ဆုံးအတင်းဆိုတော့ကိုယ်ကထိထိပြီးပြီးနဲ့ဟိုအနိုင်ရဖို့အတွက်ကိုကစားကွက်သားလက်ကစားနိုင်ရမှာကစားကွက်ကလည်းပြောက်ကစားသမားတွေကလည်း confident နေမရှိအဲ့လိုပုံစံမျိုးဖြစ်နေတော့ဗျာသူတော့ပြောရမယ်လို့ရှိရင်တော့ဖရပိုင်ကိုနိုင်ခဲ့တဲ့ပွဲမလေးရှားနဲ့ပြည်စားခဲ့တဲ့ပွဲတွေတောင်မှပဲဒီဘက်မှာတော်တော်လေးဟိုခြေသားပိုင်းကပြက်တာကြီးတော်ပုံများလာတယ်လို့ကျွန်တော်တို့လည်းသုံးတယ်ကျွန်တော်နိုင်ရလက်ကတော့ရတယ်ဗျာဒါပေမဲ့ခြေသားရကြည့်မယ်လို့ရှိရင်ပထမနှစ်ပွဲတည်းစားလို့ရှိရင်ခြေသွမ်းပိုင်းကပြက်လာတဲ့သဘောမျိုးရှိတယ်လို့ကျွန်တော်တို့လည်းသုံးတယ်ပေါ့အဓိကတော့လောက်တန်းများတော့ထုံးတဲ့အတိုင်းပေါ့ဗျာဒီနေ့ပွဲမှာတော့အဓိကတော့ကျွန်းနယ်ပိုင်းကကစားသမားတွေကပြည်ပြည်ငင်ငင်နဲ့ကိုယ်ကစားသမားကိုကိုယ်ကျွန်းကျွန်းတွေကရအောင်ပန်တီးပေးရမယ်စားတကူတော့ကိုယ်ကျွန်းကျွန်းတွေများတယ်နောက်ကျွန်းနယ်ချိန်ဆက်တွေကတော်တော်လေးလွဲချော်နေတာပေါ့နောက်တစ်ခုကထုံးတဲ့အတိုင်းဘောလုံးကိုကန်ကစားခြင်းနဲ့သူကများနေတဲ့အခါကျတော့ဒီမော်လို့အသင်းတို့တောင်မှပဲတော်တော်လေးကိုခက်ခက်ခဲခဲကစားရတဲ့အနေအထားမျိုးဖြစ်သွားတာပေါ့နော်
မြန်မာသင်းဟာဒီပွဲနိုင်သွားတဲ့အတွက်အုပ်စု၃ပွဲကစားပြီးချိန်မှာ၂ပွဲနိုင်တစ်ပွဲတည်းရေ9မှတ်နဲ့အုပ်စုပထမနဲ့ထိပ်ဆုံးမှရှိနေပါတယ်။ဒီမော့ကိုနိုင်ရသွားတာကမြန်မာအသင်းနောက်ဆင့်တက်ဖို့အတွက်ကိုဘလောက်ထိအထောက်အကူဖြစ်စေခဲ့ပါသလဲ။ဒီပေါ်မှာအားစားကလောင်ရှင်ကိုဇော်မျိုးတန်ကတော့
ဒီမော့ကိုနိုင်လိုက်တဲ့အတွက်ကြောင့်ဘလောက်ထိအထောက်အကူဖြစ်သွားစေလဲဆိုတော့အဓိကတော့ကမ္ဘောဒီးယားနဲ့ပွဲအတွက်ကိုတော်တော်လေးကိုတွန်းအားတစ်ခုဖြစ်သွားတာပါဗျာ။ကမ္ဘောဒီးယားကိုငါတို့နိုင်အောင်ကြံလို့ရှိရင်နောက်ဆင့်တက်ပြီဆိုတော့တွန်းအားတစ်ခုဖြစ်သွားတာပါ။အဲ့ဒါကြောင့်မို့လို့ဒီနေ့ပွဲမှာဟိုအနိုင်ရအောင်နဲ့ချူကစားသွားတာမျိုးလည်းဖြစ်ကောင်းဖြစ်နေပါလေ။ဘာကြောင့်လဲဆိုတော့ကမ္ဘောဒီးယားနဲ့ပွဲအတွက်ကိုခြံပြီးတော့လေနောက်တစ်ခုကကစားသမားတွေမှာလည်းစိတ်ကိုယုံကြည်မှုပိုရှိသွားတယ်ပေါ့ဗျာ။နောက်တစ်ချက်အရေးကြီးဆုံးအချက်ကတော့ကျွန်တော်တို့ဒီကမ္ဘောဒီးယားနဲ့မလေးရှားကိုဟိုဖိအားပေးနိုင်နိုင်တဲ့သဘောမျိုးဖြစ်သွားတော့
မြန်မာသင်းဟာလာမယ့်ဒီဇင်ဘာ2ရက်နေ့မှာတော့အုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့ကမ္ဘောဒီးယားအသင်းနဲ့ကစားမှာဖြစ်ပါတယ်။ကမ္ဘောဒီးယားအသင်းဟာနိုဘာ28ရက်နေ့တုန်းကတော့တီမောကို5-2မရှိနဲ့နိုင်ထားတာဖြစ်ပါတယ်။ဆိုတော့မြန်မာနဲ့ကမ္ဘောဒီးယားတို့ပွဲပေါ်ကိုဇော်မျိုးတန်းကဘလို့ခံမှတ်ပါသလဲ
။ကျွန်တော်မြင်ပြရမယ်လို့ကျတော့တော်တော်လေးဟိုခက်ခက်ခဲခဲကစားမယ်အနေထားနဲ့ရှိရပါဗျာ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လည်းသူတို့နဲ့ကဟို AFS G22 ပေါ့အဲ့မှာတော့ကစုံရက်ပြီးကျွန်တော်က2ဂိုးတုံ့ကြနဲ့ရှိန်ပါတယ်။ဆိုတော့ကစားသမားတွေကဒီကစားသမားတွေကမထူးအကြောင်းလည်းသိမရှိဘူး။ဒါကြောင့်လည်းပဲမာကအနိုင်ရဖို့လို့ရှိရင်ကစားရဲ့ဒီကသုံးပွဲထက်နောက်ထပ်တစ်စားလောက်ပို့ပြီးတော့ပဲပို့ပြီးတော့ကောင်းအောင်ပို့ပြီးတော့တည်တည်ငြိမ်ငြိမ်ပို့ပြီးတော့ဖြည့်စွမ်းပြနိုင်ပါပဲအနိုင်ရလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးနေချင်ပါတယ်အဲ့လိုမှမဟုတ်ဘဲနဲ့ကဟိုပထမ3ပွဲကဖြည့်စွမ်းအတိုင်းပဲဖြစ်နေတယ်လို့ရှိရင်တော့ကမ္ဘောဒီးယားဗမာကိုအနိုင်ရသွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးနေချင်ပါဗျာအ
ဲ့တော့ဗမာအနေနဲ့လိုချင်တဲ့ဒီပွဲရလက်ကိုရနိုင်မယ်လို့ရောထင်လားအဲ့ပွဲမှာ
လိုချင်တဲ့ပွဲရလက်မျိုးရနိုင်တယ်ထင်လားလို့ရှိရင်တော့တခြားခဲ့ပြီးတဲ့3ပွဲမှာပြခဲ့တဲ့ဖြည့်စွမ်းအတိုင်းလို့ရှိရင်မရနိုင်ဘူးရနိုင်သွားလီးဗျအနေနဲ့တခြားအပြောင်းလဲပုံစံတွေလုပ်ပြီးတော့ပွဲထွက်လာနိုင်တယ်ဆိုရင်တော့ဒီမျိုးပေါ့ဗျာအဲ့လိုမျိုးပဲနဲ့နောက်တန်းက3ယောက်လယ်တန်း5ယောက်တက်ရှိမှုနဲ့အဲ့လိုပုံစံမျိုးပွဲထွက်လာပြီးတော့ဘောလုံးစိုင်းစိုင်းမှုအတားကြီးရအောင်အားထုတ်တဲ့လီးဗျအမျိုးနဲ့ပဲပွဲထွက်လာမှဆိုရင်တော့ကမ္ဘောဒီးယားအနေရဖို့ဆိုတော့ဘယ်လိုမှမဖြစ်နိုင်ဘူးလို့ကျွန်တော်တို့အဲ့လိုပဲတင်နေတယ်ဆိုတော့လီးဗျအပြောင်းပြီးတော့ပွဲထွက်လာမှပဲအနိုင်ရဖို့အတွက်ကျွန်တော်လည်းရှိနိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲတင်နေချင်ပါ
မြန်မာ U20 အသင်းနဲ့ကမ္ဘောဒီးယားအသင်းတို့နောက်ဆုံးအကြိမ် AFF ပွဲစဉ်မှာတွေ့ကြတော့ကမ္ဘောဒီးယားက2-2မရှိနဲ့နိုင်ထားတာပါ။ဒါကြောင့်မြန်မာအသင်းအနေနဲ့လာမယ့်ပွဲမှာဒီရှုံးကြွေးကိုဆက်ပြီးတော့အုပ်စုမှာရှုံးပွဲမရှိနဲ့ဆီမီဖိုင်နယ်ကိုတက်သွားနိုင်မလား။ဆီမီဖိုင်နယ်ပွဲစဉ်တွေကိုတော့လာမယ့်ဒီဇင်ဘာ9ရက်နေ့မှာမနီလာမြို့မှာကစားမှာဖြစ်ပြီးတော့ဖိုင်နယ်ကိုတော့ဒီဇင်ဘာ10ရက်နေ့မှာကစားမှာဖြစ်ပါတယ်ခင်ဗျာ။